မေရိကန်ပြည်ထောင်စုဘဟိုဘန်ရဲ့လက်ရှိဒုဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ဂျန်နက်ဂျယ်လင်ကိုဥက္ကဋ္ဌရာထူးကိုခန့်အပ်ဖို့သမ္မတဥဘာမားကအဆိုပြုလိုက်ပါတယ်။အသက်68နှစ်အရွယ်ဂျယ်လင်ကိုဘဟိုဘန်ဥက္ကဋ္ဌဘန်ဘန်နဂေးရဲ့နေရာမှာအစားထိုးမှာဖြစ်ပါတယ်။ဘန်ဘန်နဂေးဟာဇန်နဝါရီလ31ရက်နေ့မှာသူ့ရဲ့ဒုတိယသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်။ဂျယ်လင်ကိုဘဟိုဘန်ဥက္ကဋ္ဌအဖြစ်ခန့်အပ်ဖို့အမေရိကန်အထက်လွှတ်တော်ကနေပြီးတော့ကြားနာစစ်ဆေးပြီးတော့မှအတည်ပြုပေးရမှာဖြစ်ပါတယ်။သူ့ကိုထောက်ခံအားပေးတဲ့သူတွေကတော့သူ့ကိုဒီနောက်လာမယ့်၄နှစ်မှာတာဝန်ထမ်းဆောင်ဖို့ခွင့်ပြုမယ်လို့ယုံကြည်နေကြတာပါ။တကယ်လို့ဒါရန်လန်ကိုဘိုဟိုဘန်ဥက္ကဋ္ဌအဖြစ်ခန့်အပ်မယ်ဆိုရင်တော့ဒါဟာနှစ်ပေါင်း100အတွင်းဘိုဟိုဘန်ရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌဖြစ်လာမှာဖြစ်ပါတယ်။သမ္မတဥဘာမားကတော့သူ့ကိုစီးပွားရေးမှာအမျှော်မြင်ရှိသူအမေရိကန်နိုင်ငံမှာလွန်ခဲ့တဲ့9နှစ်ကစီးပွားရေးကျဆင်းနေတဲ့အချိန်မှာဖြစ်လာနိုင်တဲ့တည်ထနာတွေကိုကြိုတင်မြင်ခဲ့သူဆိုပြီးတော့ချီးမွမ်းပြောဆိုပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်စီးပွားရေးစနစ်ကိုစီမံခန့်ခွဲတဲ့နေရာမှာအဖက်ဖက်ကအမြင်တွေကိုနားထောင်ပြီးတော့အများသဘောတူအောင်ညှိယူနိုင်တဲ့ပုံကိုတူဖြစ်တယ်လို့သူ့ကိုသမ္မတဥပမာကတင်စားပြောဆိုပါတယ်။အမေရိကန်ရဲ့စီးပွားရေးကိုမလွဲမသွေကာကွယ်စောင့်ရှောက်မယ်ကာကွယ်စောင့်ရှောက်နိုင်တယ်ဆိုပြီးယေလန်ကအင်ဖီရိုမှာပြုလုပ်တဲ့သူ့ရဲ့မိခွန်းနဲ့မှာထည့်သွင်းပြောဆိုသွားပါတယ်။အမေရိကန်နိုင်ငံမှာအလုံးလက်မဲ့ခုနှစ်တက်မှ300ခိုင်နှုန်းရှိနေတာဟာအမေရိကန်သမိုင်းမှာများနေသေးတာဖြစ်ပြီးတော့လူတိုင်းအလုံးလုံးဖို့အခွင့်အရေးရရှိရမယ်ဆိုပြီးယေလန်ကကတိပြုပြီးပြောဆိုသွားပါတယ်ရှင်။